ရခိုင်ပြည်နယ်ကလူမှုအဖွဲ့အစည်းတစ်ခုအကြားဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်ပြီးအစိုးရအနေနဲ့အဖြေရှာဖို့ကြိုးပမ်းနေတဲ့အကြောင်းမြန်မာနိုင်ငံချားရေးဝန်ကြီးဦးဝနမောင်လင်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်။ဒီအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးရုံးကလည်းကြိုဆိုလိုက်ပါတယ်။ဒီတော့အတွင်းအမေရိကန်ပြည်ထောင်စုရောက်ရိုဟင်ဂျာတွေဟာကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိမှာဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုအောင်အောင်ကစတင်ပြပေးမှာပါရှင်။
ရခိုင်ပြည်နယ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေး action plan ကိုစနစ်တကျအချိန်နဲ့တပြေးညီအကောင့်တွေဖော်ဖို့အပြစ်သက်ဆောင်ရွက်နေတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်ကတနင်္လာနေ့ရုံးကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုလိုက်ပါတယ်။ဒီပြောဆိုချက်အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံအထူးအကြံပေး BJ Nambia ရဲ့ရုံးကကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ရတဲ့ပတ်သက်ပြီးအတွင်းမှုချုပ်ပြောခွင့်ရ Stephen Dujarric ကအခုလိုပြောပါတယ
်။ It is hoped thatA significant number of the members of the Rohingya community currently inside the IDP camps.
ရခိုင်ပြည်နယ်အတွင်းကနိုင်ငံသား CCA လုပ်ငန်းတွေစတင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သိရပါတယ်။ဒီလိုဆောင်ရွက်မှုအတွင်း IDP စခန်းအတွင်းမှာနေထိုင်သူ Rohingya တွေကိုစခန်းပြင်မှာနေသူတွေပါ CCA လုပ်ငန်းစဉ်9နှစ်နှစ်အရနိုင်ငံသားဖြစ်ခွင့်ရှိလာမယ်လို့မျှော်လင့်ပါတယ်။နိုင်ငံသားဖြစ်ဖို့အထောက်အထားလုံလုံလောက်လောက်မတင်ပြနိုင်သူတွေအပေါ်လဲနိုင်ငံတကာလူသားချင်းစာနာမှုနဲ့လူ့အခွင့်အရေးအခြေခံစည်းမျဉ်းတွေအရဆက်ဆံဖို့မျှော်လင့်ပါတယ်
2012ခုနှစ်ကတည်းကစာတမီဖြစ်ပွားခဲ့တဲ့ပြည်ပကားတွေကြောင့်ရခိုင်ပြည်နယ်အတွင်းအတူနေခဲ့ကြတဲ့မွတ်စလင်တွေဟာဒုက္ခသည်စခန်းတွေမှာရွှေ့ပြောင်းနေထိုင်နေကြရတာပါဒီတော့တွင်မြန်မာအစိုးရရဲ့နိုင်ငံသားစစ်စီအစီအစဉ်နဲ့ပတ်သက်ပြီးဆန့်ကျင်ကြောင်းအမေရိကန်အခြေစိုက် Rohingya American Society Wisconsin နဲ့ Rohingya Concern International အဖွဲ့တို့ကအထွေထွေညီလာခံကျင်းပနေတဲ့ကုလသမဂ္ဂရုံးချုပ်ရှိမှာမနေ့ကအင်္ဂါနေ့တုန်းကဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြမှုနဲ့ပတ်သက်ပြီး Rohingya American Society Wisconsin အဖွဲ့ဥက္ကဋ္ဌဦးကျော်စိုးအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီတတောင်ကအရှိစင်ကိုနေမြန်မာနိုင်ငံသားဥပဒေကိုကျွန်တော်တို့လာပြီးတော့ကန့်ကွက်ဆန္ဒပြကြတာပါဒီ UN ရှေ့မှာတတောင်ကအရှိစင်ကိုနေမြန်မာနိုင်ငံသားဥပဒေဟာလုံးဝရဟင်ဂျာလူမျိုးစုနဲ့မသက်ဆိုင်ပါဘာဖြစ်လို့လဲဆိုလို့ဆိုရင်ဒီနိုင်ငံသားဥပဒေဟာဟိုလူတွေတွဲပေါ့နော်ဟိုအင်းရှင်နိုင်ငံရေးစီကနေမတော်မတရားသူ့ချုပ်ဝင်ရောက်လာတဲ့လူတွေအတွက်ဒီနိုင်ငံသားဥပဒေနဲ့သက်ဆိုင်ပါတယ်ရိုဟင်ဂျာလူမျိုးစုဟာမြန်မာနိုင်ငံမှာမတရားတခြားတပတ်နိုင်ငံကနေသူ့ချုပ်ဝင်ရောက်လာပြီးတော့နေတိုင်းနေတာမဟုတ်ပါ
ပြည်ပခရွေအတွင်းရိုဟင်ဂျာတွေရဲ့နေအိမ်တွေဖျက်ဆီးခံရပြီးရခိုင်ပြည်နယ်အတွင်းနှစ်ပေါင်းများစွာနေခဲ့တဲ့အထောက်အထားတွေကလည်းဒီဖျက်ဆီးမှုတွေနဲ့ပါသွားခဲ့တဲ့အတွက်အထောက်အထားပြကြမရှိတာကလည်းရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခက်အခဲတရက်ဖြစ်တဲ့အကြောင်းသူကပြောပါရယ်ရိုဟင်ဂျာတွေအနေနဲ့အခုလိုအခက်အခဲတွေရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံရဲ့လူ့ခွင့်အခြေအနေတိုးတက်လာပြီလို့နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂညီလာခံအတွင်းပြောဆိုခဲ့တာပေါ့ဦးကျော်စိုးအောင်ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါ
တယ်မြန်မာနိုင်ငံကနေနိုင်ငံသားရေးဝန်ကြီးပြောဆိုတဲ့အပေါ်မှာကျွန်တော်တို့ကစံကျင်ပါတယ်။ဘာလို့သူပြောဆိုထားတဲ့စကားတွေအလုံးဝလက်ရှိလူအခွင့်အရေးဥပဒေနဲ့တော့လူအခွင့်အရေးဥပဒေကိုပေါ်မှာကျွန်တော်တို့ချိန်မဲ့ဆိုလို့ရှိရင်လည်းလုံးဝပတ်သက်မှုမရှိပါသက်ဆိုင်မှုမရှိပါရိုဟင်ဂျာလူမျိုးတို့ကိုအခုစားပြီးတော့နိုင်ငံသားဟုတ်မဟုတ်စီစိတ်မင်းဆိုပြီးတော့ပြောတာပါတယ်။ဒီဘောနော်စာရောစာတဲ့နဲ့မရှိတဲ့ရိုဟင်ဂျာလူမျိုးတွေကိုပေါ့နော်သူတို့ပေါ့နော်ယာယီစကန်းတေဆောက်ပြီးတော့ဒီမှာတားမယ်ဘာညာပြောဆိုတာပါတယ်ဒါကတော့မတော်မတရားတစ်ခုပါလုံးဝတရားမျှတမှုမရှိပါ2019ပေါ့နော် ethnic violence ဖြစ်ခဲ့တဲ့အချိန်မှာမြားသောအပြင်လူတွေတော်တော်များများသူတို့စီမှာစာရွာစာတဲ့မီရှိုပက်စီချင်းခင်ရပါတယ်သူတို့အခုဘယ်မှာသူတို့စာရွာစာတဲ့ရပါမလဲကျွန်တော်တို့စဉ်းစားကြည့်ပါမယ်ဒီနတောင်စနကူနီဘောနော ethnic violence မဖြစ်ပွားခင်လူတိုင်းလူတိုင်းမှာအထောက်အထားတွေဆာရွက်ဆာတဲ့တွေရှိကြပါတယ
်ကုလသမဂ္ဂရှေ့မှာဆန္ဒပြပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာကောင်ဆယ်ဝင်ရုံးရှေ့မှာလည်းဆန္ဒပြမှာဖြစ်တဲ့အကြောင်းဦးကျော်စိုးအောင်ကပြောပါတယ်ဒီဆန္ဒပြပွဲအတွင်းလူပေါင်း35ယောက်လောက်ပါဝင်ခဲ့တာပါမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေထဲမှာအများစုကနိုင်ငံမဲ့ဖြစ်ပြီးတော့အဲ့ဒီထဲက3,400လောက်ဟာနေရက်ကနေရွှေ့ပြောင်းပြီး IDP စခန်းတွေထဲမှာနေထိုင်နေကြတာပါ မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထူးဆန်းစစ်ဆေးမှုရန်ဟင်းလီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာလည်းရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးဆိုရင်ကြောင့်သူကပြောကြားခဲ့ပူပါတယ်။ဒါပေမဲ့လည်းမကြာခင်မှာစတင်မဲ့မြန်မာအစိုးရရဲ့အစီအစဉ်အတိုင်းအထောက်အထားခိုင်ခိုင်လုံလုံပြနိုင်ပြီးဘင်္ဂါလီလို့စရင်ပေးသွင်းရင်တော့ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့သူတွေတချို့ဟာနိုင်ငံသားဖြစ်ခွင့်ရရှိမှာဖြစ်ပြီးကျန်သူတွေကတော့ IDP စခန်းတွေမှာဆက်နေရမယ့်အခြေအနေအပေါ်ဆိုရင်ကြောင့်လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့တွေကလည်းပြောဆိုဝေဖန်နေကြပါတယ်ခင်ဗျာ။